လာမယ့်အောက်တိုဘာလ31ရက်တောက်ချနေ့မှာတော့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်အပြင်လွှတ်တော်ဥက္ကဋ္ဌတွေနဲ့အတူ NLD ပါတီရဲ့ဥက္ကဋ္ဌတော်ဆန်းစုကြည်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရှန်တိုင်ရင်သားခေါင်းဆောင်တို့နဲ့အတူတချို့နိုင်ငံရေးပါတီကခေါင်းဆောင်တွေအလုံးနေပြည်တော်ကသမ္မတအိမ်တော်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒါဟာလက်ရှိမြန်မာနိုင်ငံရေးသမိုင်းမှာပထမဦးဆုံးတွေ့ဆုံဆွေးနွေးမှုကြီးတစ်ခုဖြစ်ပါတယ်။NLD ပါတီကကြီးလေးကြီးတွေ့ဆုံမှုတောင်းဆိုထားပေမဲ့ဒီတွေ့ဆုံမှုမဖြစ်လာဘဲနဲ့အခုနိုင်ငံတော်သမ္မတကကြီးလေးကြီးတာမကတခြားကြံတဲ့သူတွေကိုပါပါဝင်နိုင်မဲ့ဆွေးနွေးပွဲကြီးတစ်ခုလုပ်ဖို့အတွက်စီစဉ်လိုက်တာပါ။ဒါဟာလက်ရှိမြန်မာနိုင်ငံမှာပြည်လည်မှုမရသေးတဲ့တိုင်းရင်းသားအပြည့်အဝကိစ္စ၊ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေအပြင်တခြားနိုင်ငံမှာအရေးတကြီးဖြစ်စဉ်စရာရှိနေတဲ့ပြဿနာတွေကလက်ရှိအစိုးရအတွက်နိုင်ငံတကာကဖိအားပေးစရာတွေဖြစ်နေတာပါ။ဒါကြောင့်မလို့အစိုးရကအခုလိုမျိုးတွေ့ဆုံဖို့ကိုရုတ်တရက်စီစဉ်လိုက်တာဖြစ်ပြီးတော့ဒီစပွဲဝိုင်းမှာတော့ငင်းချမ်းရေးကိစ္စဟာထိတ်ဆုံးနေရာမှာရှိနိုင်တယ်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးညာဝင်းကသုံးသပ်ပါတယ်
။ငင်းချမ်းရေး process ပဲငင်းချမ်းရေးဖြစ်စဉ်ပဲအဲ့ဒီမှာအပြည့်ခါရဆဲရေးရငင်းချမ်းရေးဒီနှစ်ခုကအဓိကနေရာပါပါလိမ့်မယ်။ဒီလိုတွေ့ဆုံမှုဆိုတာတိုင်းပြည်မှာမိမိတို့တွားကျင်တဲ့လမ်းကိုတွားဖို့အခက်အခဲတွေဖြစ်နေလို့သူတို့တွေးဆရတာဆိုတာဒါနားလည်လွယ်တဲ့ကိစ္စပါ
ဒီတွေးဆဆွေးနွေးပွဲမှာ SNLD ပါတီရဲ့ဥက္ကဋ္ဌရှန်တန်ရင်သားခေါင်းဆောင်ဦးခွန်ထွန်းဦးကိုလည်းတက်ဖို့ဖိတ်ထားပါတယ်ဒီတွေးဆပွဲကိုရုတ်တရက်စီစဉ်လိုက်တာမို့ပါတီအတွင်းမှာဘာမှကြိုတင်ပြင်ဆင်နိုင်ခြင်းမရှိဘူးဖြစ်နေတယ်လို့ SNLD ပါတီရဲ့အတွင်းရေးမှူးဦးဆိုင်ညွန့်လွင်ကပြောပါတယ
်ကျွန်တော်တို့ထင်တာကတော့ဒီလိုအပြည့်ရဆဲရေးဆွေးနွေးပွဲတုံ့ဆိုင်တုံ့ဆိုင်ဖြစ်နေတဲ့အပေါ်မှာပြန်လည်ပြီးတော့ပေါ့နော်ဆဲတင်တဲ့အနေနဲ့ဒါလုပ်တယ်လို့အဲ့လိုစားပါတယ်သူစားလာကလူကြီးပြိမဲ့စကားကိုဒီအောက်ခြေကလူတွေအနေနဲ့ဘာမှအဆင်ပြေလာတာမလုပ်လျောက်ကျွန်တော်ယုံကတော့သူ့အဆင်နဲ့သူချင်းရှိမယ်ကျွန်တော်တို့ကတော့အနည်းဆုံးဆို UNA ရဲ့လူနိုင်တဲ့လောက်ကိုကျွန်တော်တို့ဆွေးနွေးထားတာတော့ရှိတယ်ဘာမှပြင်ဆင်ပြင်လဲရတော့
ဒီတွေ့ဆုံဆွေးနွေးမှုဟာလက်ရှိမြန်မာနိုင်ငံမှာတွင်းမှာရှိနေတဲ့ပြဿနာတွေကိုအပြည့်ရှာနိုင်မှုအတွက်ဖြစ်တာကြောင့်အရေးကြီးတယ်လို့ဒီဆွေးနွေးပွဲကိုတက်ရောက်မဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းပါတီအဖွဲ့ကဦးဆိုင်အိုက်ပေါင်းကလည်းသုံးသပ်ပါတယ်
။ဟိုအရေးကြီးတယ်ဆိုတာကျွန်တော်တို့ဒီနိုင်ငံတော့เนาะကျွန်တော်တို့မြင်တာလွတ်လပ်ရေးရပြီးကြတဲ့ကပြည်ထောင်စုသားတွေအချင်းချင်းကတဲ့နေကိန်းပြစ်ပတ်ကတွေဖြစ်လာခဲ့တာပေါ့เนาะလွတ်လပ်ရေးနဲ့အတူဖြစ်လာခဲ့တာ။ငင်းကြင်းရအတိအကပဲလို့ကျွန်တော်ယူဆတယ်။အဲကျွန်တော်ငင်းကြင်းရအိုးမြန်မြန်အကောင့်တဲ့ဖောင်ကျွန်တော်တို့ကပြောမှာပဲလေတိုက်တွန်းပြောကြမှာပဲ
ဒီတွေ့ဆုံဆွေးနွေးမှုကနေပြီးတော့နိုင်ငံပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ဘလို့ရလက်ကောင်းတွေထွက်လာနိုင်မယ်လို့မျှော်လင့်နိုင်စရာရှိပါသလဲဒီဆွေးနွေးပွဲကိုတက်ရောက်မဲ့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတော့အခုလိုမြင်ပါတယ်ရှင
်ရလက်ကောင်းကတော့ဒီကိစ္စကိုအာရုံစိုက်ပြီးတော့ဆွေးနွေးဖို့အတွက်ဒီနိုင်ငံကောင်းဆောင်တွေရောနိုင်ငံပါတီကောင်းဆောင်တွေရောအားလုံးတက်ပြီးတော့ကစကားပြောကြမယ်ဆိုတဲ့အညီအစားတစ်ခုကိုပထမဦးဆုံးရတဲ့အတွက်ကြောင့်မလို့ဒါကတော့သူရတဲ့ဖြစ်စဉ်တစ်ခုကိုကျွန်တော်ဖြတ်တန်းကြရတော့မှာပေါ့။ဆိုပြီးတော့စကားပြောတဲ့အဆင့်လောက်ပဲဆိုရင်တော့တကူချမှတ်နိုင်ရင်မရှိရင်တော့အဖြစ်တစ်ခုထက်စရာအကြောင်းမရှိဘူးပေါ့။သဘောထားတွေကိုသိအောင်ပဲရှိမှာပါ။တကယ်လို့များဟိုတွေ့ဆုံဆွေးနွေးပြီးတော့အခြေတင်အပြန်အလှန်ဆွေးနွေးရနိုင်နေဆိုရင်တော့ဖြစ်ရင်အဖြစ်တစ်ခုထွက်နိုင်ဖို့အတွက်ကျွန်တော်တို့ကဟိုတိုက်တွန်းရမှာပေါ့ဗျာ
။မြန်မာနိုင်ငံနဲ့နိုဝင်ဘာလကျလို့ရှိရင်တော့အာဆီယံထိပ်သီးနီလာခံကြီးကျင်းပဖို့ရှိပါတယ်။ဒီနီလာခံကိုအာဆီယံနိုင်ငံကထိပ်သီးခေါင်းဆောင်တွေအပြင်အမေရိကန်သမ္မတဘရက်အိုဘားမားလည်းတက်ရောက်ဖို့ရှိပါတယ်။ဒီနီလာခံကြီးအတွင်မှာဒီမြမအစိုးရအနေနဲ့လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့မြမအစိုးရအပေါ်မှာဖိအားပေးမှုတွေရောကြအောင်အတွက်အခုလိုမျိုးစီစဉ်တာမျိုးဖြစ်တယ်ဆိုတဲ့ဝေဖန်ချက်တွေလည်းရှိပါတယ်။ဒီလိုဝေဖန်ချက်တွေအပေါ်မှာ NLD ပါတီရဲ့ဘိုလ်အလုံးမှုဆောင်ဦးညာဝင်းရဲ့အမြင်ကတော့
ကျွန်တော်လည်းဒီလိုပဲသဘောရပါတယ်။သူအကြတဲ့တွေတွေ့တယ်နိုင်ငံတကာတွေ့ဟိုနေ့ဆက်ဆံရေးနော်အာဆီယံဆက်ဆံရေးဒီဟာတွေရောနော်ငြိမ်းချမ်းရေးတွေရောအားလုံးကစုပေါင်းပြီးတော့ဒီအဖြေထွက်လာတယ်လို့အဲ့လိုပဲပြောပါတယ်။
NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကလည်းဒီဝေဖန်ထောက်ပြချက်တွေပေါ်မှာသူ့သဘောထားကိုအခုလိုရှင်းပြပါတယ
်။ဒါကတော့ဖိတ်ကြားတဲ့လူတွေကာယကံကိုရဲ့ဟိုမူလရည်ရွယ်ချက်မှာပဲရှိမှာပေါ့ဗျာ။ဒါကတော့ဒီတော့ကောင်းနေတာလို့ PRV ခံရမှာဆိုလို့ဟာထုတ်ချူရယ်ဆိုရင်လည်းဒါကတော့ဆက်လာရက်လက်ပေါ်ကြည့်ပြီးတော့ပြောလို့ရမှာပေါ့။အခုကြည့်ပြီးတော့ကျွန်တော်နိုင်ငံရေးမီဒီယာဟောလို့တော့များဘူးပေါ့ဗျာ။ဟိုအကောင်းဆုံးပြောရရင်ကျွန်တော်တို့နိုင်ငံရေးပါတီဘက်ကစိုးစားသွားမှာပဲ။ဒီလိုတက်ချုပ်သူသမရတို့တို့တော့ပုံကြီးဥပဒေတို့ပေါ်တယ်ပုံကြီးတွေ့တဲ့အခါမှာကျွန်တော်တို့ကကြိုတိုက်တွင်းချစ်တယ်ဆောက်ဆီချစ်တယ်ရံပြီးချစ်တယ်လို့ကျွန်တော်တို့ပြောဖို့ရှိရှိပါတယ်အဲ့ဒါသွားတော့နေတာမှမဟုတ်သူ့ချွေးရယ်ဆိုရင်လည်းအချွေးရယ်သူပေါ်ပါမယ်ကျွန်တော်တို့သဘောရှိပါတယ်ကျွန်တော်တို့ဒါတော့ဘာမှမူလပါလို့ပါဘူး
အခုဒီတွေ့ဆုံဆွေးနွေးပွဲကိုကြီးကိုကြီးတွေ့ဆုံဆွေးနွေးပွဲလို့ခေါ်နေကြပြီးတော့ဒီတွေ့ဆုံဆွေးနွေးပွဲမှာတခြားတိုင်းရင်းသားပါတီတွေမပါတဲ့အပေါ်မှာဖြည့်ရှင်းချက်ထုတ်ဖို့လိုမယ်လို့ရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
ကျွန်တော်တို့ကတော့မထိုက်ဘူးဗျကျွန်တော်တို့ကကြီးလေးကြီးဆိုတာကိုအမွန်တင်ခဲ့တာရှိတာကို ကြီးလေးကြီးကိုမုန်းတင်တာကလေတမန်နိုင်ငံရင်းနဲ့ပတ်သက်လို့ဖြစ်တဲ့ဖြစ်တဲ့အင်အားစုတွေဖြစ်လို့ပါဒါပေမဲ့ဒီတိုင်းရင်းသားအင်အားစုတစ်ခုကိုဖက်တဲ့အခါမှာဟိုဘာကြောင့်ချမ်းသာပါတီကိုဖက်တယ်မုန်းတို့ရခိုင်တို့ရှင်းတို့ပချင်းတို့ကိုဘာကြောင့်မဖက်တယ်ဆိုတာမျိုးကမေးခွန်းဖြစ်လာပါဒါကြောင့်လည်းတမန်ကြီးကရှင်းပေးဖို့လိုပါလိမ့်မယ်ဘာကြောင့်အမျိုးသားဒီမိုကရေစီအင်အားစုကိုဖက်တယ်သူတို့ရဲ့မဟာမိတ်ဖြစ်လို့လားဒါရီကတိုင်းရင်းသားပါတီတွေကပုံနဲ့တွေ့လက်ညှိုးထိုးနိုင်စရာတွေဖြစ်လာပါတယ်။ဒါကြောင့်မို့လို့ကြီးကိုကြီးကိုခံတီးတဲ့သမလကြီးမှာတာဝန်အများကြီးရှိပါတယ်
။ဒါကတော့လာမယ့်အောက်တိုဘာလ31ရက်နေ့ကျရင်နေပြည်တော်ကသမရအိမ်တော်မှာတွေ့ဆုံမယ်။ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီတွေရဲ့အမြင်နဲ့သဘောထားတွေကိုနှာစင်ခဲ့ရတာပါရှင်။